နေပြည်တော်ကလွတ်တော်အဆောက်အအုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့လက်တလောထောင်နလချခံထားတဲ့နိုင်ငံခြားသတင်းထောက်နှစ်ဦးမြန်မာသတင်းသမားတဦးကာသမာအပါအဝင်ပေါင်း၄ဦးကိုတရားစွဲဆိုထားတဲ့သွင်းကုန်ထုတ်ကုန်ဥပဒေလွှင့်မှုကြီးကြပ်ရေးဥပဒေချုပ်ဖောက်မှုစတဲ့အမှုနှမှုအတွက်ဒီကနေ့ထံမှန်ရုံးထုတ်စစ်ဆေးပါရယ်အထက်ကတော့စွဲဆိုထားတဲ့အမှုတွေကိုစွဲချက်တင်တင်မတင်တင်သူတို့ကိုတရားစွဲဆိုတဲ့လောက်ဝကအရာရှိနဲ့ဖမ်းဆီးတဲ့ရဲအရာရှိတွေကိုတရားရုံးကတက်တဲ့အဖြစ်စစ်ဆေးတာလို့သတင်းသမားတွေဖက်ကရှင်းနေကပြောပါရယ်အမှုနောက်ဆုံးအခြေအနေကိုမဆမောင်ကဆက်ပြောပြပါမယ်ရှင
်။ဟုတ်ပါတယ်။နေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးနောက်စင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းကိုလာတင်တို့ကိုနေပြည်တော်ဇဘူတီရီမြို့နယ်တရားရုံးမှာဒီကနေ့ဒီဇင်ဘာလ17ရက်နေ့ကထပ်မံရုံးထုတ်စစ်ဆေးတာဖြစ်ပါတယ်။ဒီကနေ့ဇဘူတီရီမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးတာကတော့အဓိကကတော့သူတို့ကိုစတင်ဖမ်းဆီးစဉ်တုန်းကတရားစွဲထားတဲ့သွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်းတဲ့နောက်နိုင်ငံသားသတင်းသမားနှစ်ဦးကိုထပ်မံစွဲဆိုလိုက်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေစွဲချက်အတွက်အမှုနှမှုကိုအဓိကစစ်ဆေးတာဖြစ်ပါတယ်လို့တရားစွဲခံရတဲ့သတင်းသမားတွေကအမှုကိုဥပဒေကြောင့်ရလိုက်ပါဆောင်ရွက်ပေးနေသူမြန်မာနိုင်ငံလွတ်လပ်သောရှင်းနေများအသင်းကအကျိုးဆောင်ရှင်းနေကြီးဦးခင်မောင်ဇော်က VOA မြန်မာပိုင်းကိုရှင်းပြပါတယ်။
ဟုတ်ကဲ့ဒီကနေ့ရုံးထုတ်တာကအမှုနှမှုအတွက်ကျွန်တော်စစ်ပါတယ်နှမှုစစ်ပါတယ်နော်
ဟုတ်ကဲ့ဆ
ရာ။တခုကတော့အရင်တင်နေတဲ့ကိုကိုတွင်းကုန်ပေါ့ပုံမှန်ချစ်တစ်ခဲပေါ့နော်။နောက်တစ်ခုကတော့ဟိုနောက်မှတင်လာတဲ့ကျွန်တော်ငရဲသားနှစ်ယောက်ကသက်သက်တင်တဲ့ဥစ္စာပေါ့ဗျာ။နော်လူမှုကြီးကြရေး FB ပုံမှန်73ပေါ့ဗျာ။နော်အဲ့တော့လူမှုကြီးကြရေး FB ပုံမှန်73ကိုအမှုကအရင်စစ်ပါတယ်။တရလိုပေါ့တိုင်နဲ့တရလိုလောက်ကတင်းနေတယ်မှုပေါ့နော်။သူနဲ့နောက်တစ်ခါအဲ့ဒီဒရုန်းမှုတွေကတရလိုလုတ်ခဲ့တဲ့ရဲအုပ်ထွန်းထွန်းဝင်းနဲ့တယောက်ကိုစစ်ပါတယ်ခင်ဗျ။အဲ့ဒီလုံးကဒရုန်းကိုလက်ဒီမှာမြင်လို့သွားပြီးတော့ဖမ်းတဲ့အထက်မှာပါတယ်ရဲတပ်သားလေးတယောက်ဖြစ်ပါတယ်ရဲတွေကနေပြီးရှာဖွေပုံစံနဲ့တင်းနေတာရှာဖွေတက်ပြီးအဖြစ်နဲ့လက်မှတ်ထိုးတဲ့အချက်သားတယောက်ဖြစ်ပါတယ်
လောဝကဘက်ကနိုင်ငံသားတရင်သမားနှစ်ဦးကိုလောဝကဥပဒေချိုးဖောက်မှုပုံမှန်73နဲ့ဘာကြောင့်တရားစွဲဆိုရသလဲဆိုတော့တက်တည်ထွက်ဆိုချက်နဲ့ပတ်သက်လို့လည်းရှင်းနေကြီးကအခုလိုပြောပြပါတယ
်လောဝကဥပဒေအဲ့ဒီအမှုကတော့တရင်လူကသူကဒီလိုလာတယ်ဗျဟိုတကယ်တော့73ဆိုတာ overseas တွေအတွက်ကြီးပါတယ်ဗျအဲ့ overseas တွေကိုဖန်ဆွဲတဲ့ပုံမှန်ပေါ့ဒါပေမဲ့အခုတစ်ခေါက်ကတော့တရင်လူကဘလို့တင်လာတယ်လဲဆိုတော့ဒီညငရရမ်းမြောက်ကဗမာပြည်ကိုတရင်ဝင်စီကနဲ့ဝင်လာတယ်ဝင်လာပြီးတဲ့အခါကျတော့အမှုတစ်ခုပြုလို့တယ်အဲ့ဒါကြောင့်မလို့အပြစ်ပြကြတယ်အဲ့တော့အဲ့ဒီဥစ္စာဟာတဲ့သူကဒီလူမျိုးကြီးကြိုက်ရဲ့အဲ့ဒီပုံမှန်၄နှစ်မှာပြတန်းထားတဲ့ဆက်ထမ်းချက်ကိုချိုးဖောက်တာဖြစ်တယ်ပေါ့ဗျာနော်အဲ့ဒါကြောင့်မလို့73မှာကနိုင်ငံတွင်းကိုတရားမဝင်ရောက်ရင်ဖြစ်စီတရားဝင်ဝင်ရောက်ပြီးနောက်ဤဥပဒေသာပြတန်းချက်များကိုဆန့်ကျင်ရဲ့အတွက် remain ဆိုတာဆက်နေရင်ဖြစ်စီလို့ပြောအောင်အဲ့တော့အခုကပြည်မှုကြီးဝင်ပြီးတော့မှအပြစ်ကြပြီးဆက်နေတာဒါဟိုပါပဲပေါ့ဗျာဥပဒေကိုကျမကဆက်နေရဲဆိုတဲ့သဘောဖြစ်တယ်ပေါ့အဲ့လိုသူကနှစ်ခုကိုဆက်လိုက်တာဗျအဲ့ဒါကြောင့်မလို့ဒီစလုံးတင်နေဆွဲတယ်ဆိုတော့ဒီလိုဆက်တဲ့အခါကျတော့ကျွန်တော်ဝိုင်းခရော့စ်လုပ်တဲ့အခါမှာသူကအဲ့လိုပြောပြသွားတယ်ရှင်းသွားတယ်ပေါ့ဗျာစလုံးတင်တယ်မှာအကျိုးဝင်တယ်လို့သူကပြောတာပေါ့ဒါပေမဲ့ကျွန်တော်တို့ကတော့အဲ့လိုမမြင်ကြီးရဒါတော့တရားစွဲအဖွဲ့ကြီးနဲ့ကျွန်တော်တို့ဒီအခါဖြစ်နေနေဥပဒေအရကိုပဲအရင်ကြွေးရနေလို့ကျွန်တော်ထင်တယ်ဗျအဲ့ဒါတရားသူကြီးနားဝင်အောင်ကျွန်တော်လုပ်ပြီးတော့မှဆက်ပြီးတော့ရှောက်လဲညစ်ပြီးပါရရင်တော့ပေါ့ဗျာ
ဟုတ်ကဲ့
လုပ်ရမယ်ကိစ္စပေါ့
ဒါပေမဲ့နိုင်ငံသားသားသတင်းသမားတွေဘက်ကတော့သူတို့ဗီဇာတက်တန်းမကုန်ခင်အဖမ်းခံရတာဖြစ်တယ်လို့ထောင်ချလိုက်ချိန်အထိလဲဗီဇာတက်တန်းရှိနေသေးတဲ့တရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့အတူနိုင်ငံသားသားသတင်းတောက်တွေဘက်ကတရားရုံးမှာရင်ဆိုင်တင်ပြဖို့ရှေ့နေတွေထပ်တိုးလျှောက်ထားဆောင်ရွက်နေပြီးအမှုကိုစွဲချက်တင်သင့်မတင်သင့်အစဉ်စဉ်တက်သေးတွေနဲ့တရားလိုတရားခဏ်တွေဘက်ကရှေ့နေတွေကအပြိုင်လျှောက်ထားတင်ပြသွားဖို့ရှိတယ်လို့ရှေ့နေဦးခင်မောင်စောကပြောပါတယ်အခုလဲလောကအမှုထပ်တိုးတရားစွဲသလိုမျိုးစတင်စွဲဆိုခဲ့တဲ့အတွင်းကုန်ထုတ်ကုန်ဥပဒေနဲ့ပတ်သက်ပြီးလဲတင်ပြထားတဲ့သက်သေတွေအစဉ်စဉ်ထွက်ဆိုနေကြပြီဖြစ်တဲ့အတွက်ရှေ့လာမယ့်ရုံးချိန်တွေမှာတော့ဒီအမှုတွေကိုစွဲချက်တင်သင့်မတင်သင့်တရားရုံးကဆုံးဖြတ်နိုင်ခြေရှိတယ်လို့လဲရှေ့နေကြီးကပြောပါတယ်ရှင်